နိုဗ ెంబ ာလ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရချောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့မှာတင်ဝင်ကြေညာဖို့အမေရိကန်နိုင်ငံတလွားကပြည်내ကိုစားပြုကိုယ်စားလှယ်တွေမဲပေးနေကြပါပြီ။ဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ306မဲနဲ့သမ္မတထရမ့်က232မဲရောက်ဖို့ရှိပြီးဒီလိုရခဲ့ရင်သမ္မတထရမ့်ဟာသမ္မတတက်တန်း20မထမ်းဆောင်ရတဲ့ပြင်ဆင်မှမြောက်သမ္မတဖြစ်လာမှာပါ။လေးနှစ်တကြိမ်ချင်းပါတဲ့သမ္မတရွေးကောက်ပွဲအတွက်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မဲပေးမှုကိုပုံမှန်လုပ်လို့ရှိပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲမှာသမ္မတ Trump ကသူ့ပြန်ပြီးအရွေးမခံရတာဟာသူ့နဲ့ Joe Biden တို့အချိန်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိလာကြောင်းဖြစ်ကြောင်းအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေတာပါ။အဲ့ဒီပြည်နယ်တွေမှာတရားစွဲဆိုမှုပေါင်း50ကျော်လုပ်ခဲ့ပေမဲ့သမ္မတနဲ့သူ့ကိုထောက်ခံသူတွေဘက်ကရှုံးနိုင်ခဲ့ပါတယ်။ကိုယ်စလဲရီဟာပြည်နယ်လွှတ်တော်အဆောက်အဦတွေထဲမှာမဲပေးနေရှိပေမဲ့အခြေအနေတွေကတင်းမာနေတဲ့အတွက်တချို့ပြည်နယ်တွေမှာကိုယ်စလဲရီမဲပေးမဲ့နေရာကိုတည်ဝဲထားကြပါတယ်။မဲပေးမှုပြီးဆုံးသွားရင်တော့တနင်္လာနေ့ညပိုင်းမှာနိုင်ငံတော်ကိုမိန့်ခွန်းပြောဖို့လဲဂျိုးဘိုင်ဒန်ကစီစဉ်ထားပါတယ်။